မြန်မာနိုင်ငံမှာတိုင်းရင်းသားညီနောင်မဟာမိတ်၃ဘွဲ့ရဲ့၁၀၂၇စစ်စင်ရေးအပေါ်စစ်တပ်ရဲ့တုံ့ပြန်မှုအတွင်းမှာစစ်ရာဇဝတ်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတဲ့လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်စစ်တပ်က2021ခုနှစ်မှာအာဏာသိမ်းခဲ့ပြီးနောက်ပိုင်းကလေးကပြည်သူတွေကိုမတရားတပ်ဖြတ်နေတာဥပဒေမဲ့ဖမ်းဆီးနေတာနဲ့ပြည်သူတွေစီကလူရက်ခိုးယုံနေတာတွေလုပ်နေတယ်လို့ဒီကနေ့ဒီဇင်ဘာ21ရက်နေ့စွဲနဲ့ Amnesty International ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြည်သူတွေပေါ်စစ်တပ်ရဲ့ရန်လိုတဲ့လုပ်ရက်တွေဟာကိုကတအန်းရခိုင်တိုင်းဒေသလက်နက်ကိုင်မဟာမိတ်၃ဘွဲ့ရဲ့2029စစ်စီရင်နောက်ပိုင်းမှာပို့ဆိုးလာတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ပေါတော့မြို့နယ်ကဒေသခံ10ယောက်နဲ့ Amnesty မေးမြန်းချက်တွေ၊ဗီဒီယိုနဲ့ဓာတ်ပုံအထောက်အထားတွေ၊ဂျိုလူကရရှိတဲ့ပုံတွေအားလုံးကိုတုံးတက်တာမှာအရက်သားတွေနဲ့အရက်သားပိုင်ပစ္စည်းတွေအပေါ်စစ်တပ်ကမခွဲခြားပဲအားလုံးတင်းကျုံတိုက်ခိုက်နေတာတွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာလည်းတားမြစ်ထားတဲ့စင်ကဲပောက်ကွဲနိုင်တဲ့ဘုံတွေကိုတုံးဆွဲတာတွေ့ရှိခဲ့တဲ့အတွက်ဒါဟာစစ်ရာဇဝတ်မှုကျူးလွန်ခြင်းရှင်းမရှင်းစုံစမ်းစစ်ဆေးတဲ့လို့ Amnesty International ကထောက်ပြပါတယ်။အရသာပြည်သူတွေအတွက်ဆူဆူဝါးဝါအကျိုးဆက်တွေဖြစ်စေတဲ့အထူးစစ်တပ်ကအယံကာရောတိုက်ခိုက်နေတာတွေအပြင်လက်နက်ကိုင်အဖွဲ့တွေနဲ့ထိုးစစ်ဆင်မှုကိုရရက်ဆက်ဆက်တုံ့ပြန်နေတယ်လို့ Amnesty ရဲ့ဒီပဋိပက္ခတုံ့ပြန်ရေးအစီအစဉ်ဒါရိုက်တာ Matt Wells ကထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၃နှစ်နီးပါးရှိနေချိန်မှာမြန်မာနိုင်ငံတော်ဝန်ပြည်သူတွေကြုံတွေ့နေရတဲ့ဒုက္ခတွေရော့သွားမဲ့လက္ခဏာမမြင်ရသေးတဲ့အောင်ဒီလိုအခြေအနေတွေဖြစ်နေတာမှာတော့မြန်မာနိုင်ငံအရေးဟာနိုင်ငံတကာအရေးပေးဆွေးနွေးတဲ့အခြေအနေမှာမရှိတော့ဘူးလို့လည်း Amnesty International ရဲ့ထုတ်ပြန်ချက်မှာသူကထောက်ပြထားပါတယ်